VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အမေရိကန်စစ်တပ်ကအတန်းထက်9000မြန်တဲ့ hypersonic ဒုံးကျည်တဲ့ဒစင်းကိုစမ်းသပ်ကြောင်းအင်ကာနီမှာကြေညာပါတယ်။ခေတ်ရှည်ပြေလက်နက်နည်းပညာမှာတရုတ်နဲ့ရုရှားတို့နဲ့ဒန်းတူဖြစ်စေမဲ့ဒါမှမဟုတ်လေတာလွန်အောင်လုပ်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေစူးစမ်းနေတာဖြစ်ပါတယ်။လက်တလောစမ်းသပ်ပြီးစီးခဲ့တဲ့လေယာဉ်ဒစင်းနဲ့ hypersonic ဒုံးကျည်စမ်းသပ်မှုမှာအတန်းထက်9ဆကျော်9ဆလောက်အမြန်နှုန်းရှိခဲ့ကြောင်းကာကွယ်ရေးဆိုင်ရာအစိမ့်မြင့်သုတေသနစီမံကိန်းများအေဂျင်စီ DARPA ကပြောဆိုထားပါတယ်။အတန်းထက်9ဆဆိုတာကတော့တနအီကိုအနည်းဆုံးမိုင်3800လောက်အမြန်နှုန်းရှိပါတယ်။ဒါဟာဆိုရင်အတန်းထက်9ဆမြန်နဲ့ hypersonic လက်နက်အမျိုးအစားတဲ့မှာဒုတိယမြောက်စမ်းသပ်တာဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကပထမဆုံးစမ်းသပ်ခဲ့တဲ့ဒုံးကျည်နဲ့တိဆောက်ပုံလဲကွဲပြားပါတယ်။တရုတ်ကိုထိညှိ၍ရွေတဲ့ AUKUS မဟာမိတ်အဖွဲ့တည်းရဲ့ဆောင်ရွက်ချက်တစ်ခုအနေနဲ့အမေရိကန်ပြည်ထောင်စု၊ဗြိတိန်နဲ့ဩစတြေးလျတို့က hypersonic လက်နက်တွေအရေးနဲ့ electronic စီရေးစွမ်းဆောင်ရည်အတွက်စတင်ပူးပေါင်းဆောင်ရွက်မယ်အကြောင်းအင်ကာနီမှာပဲကြေညာပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာကာကွယ်ရေးသဘောတူညီချက်သစ်စတင်ခဲ့ခြင်းကသဘောတူထားပြီးဖြစ်တဲ့အတိုင်းဂန္ဓာအများပြားမှာခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရေးလက်ရှိကြိုးပမ်းမှုတွေကိုတွန်းမြင့်နိုင်မဲ့ပူးရဲဆောင်ရွက်ချက်လို့လဲသုံးနိုင်ငံကပြောဆိုထားပါတယ်ရှင်။